ဖန်ဆီးခံထားရတဲ့ Writers သတင်းဌာနကသတင်းတောင်တို့ကိုမိသားစုရောရှင်းနေပါအခုချိန်ထိတွေ့ခွင့်မရသေးတဲ့ပေါ်သူတို့ရဲ့လုံခြုံရေးသတင်းသမားတွေဘက်ကစိုးရိမ်ကြီးဖြစ်နေကြပါတယ်အခုလိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ပြဲမှုဥပဒေနဲ့ဖန်စီထိမ့်သိမ်းလိုက်တဲ့အပေါ်မှာလဲစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေနဲ့သတင်းထုတ်ပြန်ချက်တွေကိုသတင်းမီဒီယာအဖွဲ့တွေကထုတ်ပြန်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုတော့မဆုမကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ညကရဲဘက်ကချင်းဆိုမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော့တွေဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3ကိုဖောက်ဖျက်တဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိသတင်းတော်နှစ်ဦးကိုဘယ်မှာထိန်းသိမ်းထားတယ်။သူတို့အခြေအနေကဘယ်လိုရှိသလဲဆိုတာမိသားစုရောရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့သူတွေပါ။ဘယ်သူမှအတိအကျမသိရသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကသူတည်ထားတဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါဗျ။လက
်ရှိချိန်ထိသူတို့ပြေးမတွေ့သေးဘူး။သူတို့ဟိုစစ်စေးစစ်ကြောရေးအဲ့လိုမျိုးအမျိုးနဲ့သူတို့အကြောင်းနဲ့သူတို့ပင်တွေ့တယ်ရှင်းနေလည်းမတွေ့ရသေးပါဘူးရှင်းနေလည်းဟိုပါဝါတော့မတင်ရသေးပါဘူးဒါပေမဲ့အမေရိကန်ကနယူးယောက်ကအဲ့ဒီဟာရှင်းနေတယ်ပြည်တွင်းကရှင်းနေကြအောင်လည်းဖိတ်ဆက်ပြီးတော့သူတို့ဟိုလိုက်မယ်လို့တော့အဲ့လိုမျိုးကြားလာတယ်ဆိုပေမဲ့တရားဝင်တော့ရုပ်ပြရုံတော့ပါတော့ရဲဆန့်တို့စာမရောက်ပေး
နိုင်ငံတော်အလုံးစုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းသမားတွေကတရားမဝင်သတင်းရယူတဲ့အတွက်ထိရောက်စွာအရေးယူမယ်ဆိုပြီးပြန်ကြားရေးဝန်ကြီးဌာနကသူတို့နှစ်ဦးကိုလက်ထိတ်ခတ်ဖမ်းဆီးထားတဲ့ပုံနဲ့တကွာလူတို့ကိုသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးသတင်းတော်နှစ်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်သတင်းသမားတွေဘက်ကစန့်ကျင်ကန့်ကွက်ကြောင်းသတင်းလုပ်ငန်းဝင်အတွင်းနောက်လုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်ကအမှောင်ကျနေတယ်ဆိုတာဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်ဆင်ကြမယ် Black Campaign အမဲရောင်လှုပ်ရှားမှုကိုဒီဇင်ဘာလ16ရက်နေ့ကစတင်လှုပ်ရှားကြတယ်လို့ဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါတယ
်ဒီအမဲရောင်ကိုသတင်းသွားယူရဲ့အချိန်ဒီမှာရောဟာလာသူ့ရဲ့ဟိုပေါ့သတင်းလေးအလေးလေးယူရဲ့အချိန်ဒီမှာကြံတဲ့ဆိုင်တော့အတီးတီးတွေကဒီအချိန်မှစဖြစ်နေဆိုသူတို့ရုံးထုတ်တဲ့အချိန်စဖြစ်နေနောက်ပြီးတော့လောလောဆယ်ကျွန်တော်တို့တခြားပြည်ရဲ့ဒီလူမျိုးရင်းရှိအဲ့လိုလည်းမရှိတဲ့ကိုရဲ့ဒီရဲ့လှူရှားမှုတွေလည်းကျွန်တော်ဝင်ပါမှာပေါ့နော်။အခုကကျွန်တော်တို့ဒီမီဒီယာကိုတက်ပြီးတော့ကြောင်းကြားတဲ့စာပေါ့နော်။ဒါမျိုးမလုပ်ပြနေမလုပ်အပ်ဘူးဆိုရဲဟာမျိုးပေါ့နော်။ဒီလိုမျိုးလုပ်လို့ရှိရင်အမေရိကန်နဲ့အစိုးရကြားထဲမှာအကျဉ်းတစ်ဖက်ဆက်ဆံရေးဖြစ်သွားမယ်ဆိုရဲဟိုအတိအသေးကြောင်းကြားစာပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကိုယ်လေးရှိတယ်အဲ့ဒီဟာပေါ့
အခုလိုသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်ပြီးတော့သတင်းသမားတွေကိုဖိနှိပ်တာဖြစ်တဲ့အတွက်သတင်းသမားတွေဘက်ကဒီပေါ်မှာကန့်ကွက်ကြောင်းနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြန်ကြားရေးနဲ့ပြည်ထောင်စုတာဝန်ရှိတဲ့သူတွေပေါ်စာရေးပေးဖို့တောင်းဆိုသွားဖို့ရှိတယ်လို့သတင်းသမားတွေရုံးထုတ်စစ်ဆေးချိန်ဒီအပါအဝင်သတင်းသမားတွေစုဝေးပြီးတော့ဆန္ဒထုတ်ဖော်သွားကြဖို့လည်းရှိတယ်လို့ကိုတာလွန်ဆောင်ထက်ကပြောပြပါတယ်
ဒါရခိုင်ကိစ္စဒီတင်းမားတွေကလည်းဟိုတင်းပေးလို့အဲဒါရခိုင်ကိစ္စပြီးတော့ပြဿနာပူချီးအရောင်ရောင်တင်းညာတွေမှာရှိတဲ့ကိစ္စကကျွန်တော်တို့ကအခုလူမျိုးပြန်လိုက်ရှင်းလို့ကျွန်တော်တို့တာဝန်ရှိနေတယ်အခုရခိုင်ကိစ္စကလည်းမြို့ပေါင်းတွေဒေါ်လာယူပြီးတော့ရင်းရောင်းစားရဲ့ဆိုရင်အမျိုးမျိုးတွေကအစိုးရနဲ့ကြေကြာရေးရေးချစ်ရှိလောက်လိုက်တဲ့ကိစ္စအကြောင်းကိုကျွန်တော်တို့ကလူလူတိုင်းမှာလည်းကျွန်တော်တို့အထင်မြင်နေတာ
တင်းသမားနှုတ်ကိုဖန်ဆီးခံလိုက်ရတဲ့အချိန်ကနေစပြီးမြန်မာသတင်းမီဒီယာအဖွဲ့အစည်းအသီးသီးကစန့်ကျင်ကန့်ကွက်ကြောင်းသတင်းထုတ်ပြန်ချက်တွေကိုအသီးသီးထုတ်ပြန်ကြသလိုပြည်ထောင်စုဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မဲ့သတင်းမီဒီယာတင်နန်းအစီအစဉ်တချို့ကိုလည်းဒီလိုဖန်ဆီးခံရတဲ့ပုံမှာမကျေနပ်ကြောင်းပြသတဲ့အနေနဲ့ဖျက်သိမ်းခဲ့ကြပါတယ်အခုလိုသတင်းသမားတွေနဲ့အရသာအစိုးရကြားတင်းမာမှုတွေဖြစ်လာတဲ့အနေအထားအပေါ်မှာတက်ဆိုင်ရာပြန်ကြားရေးဝန်ကြီးဌာနဘက်ကကြိုးကြောင်းစီလျော်တဲ့ဖြစ်ရှိမှုမျိုးထုတ်ပြန်မှုမျိုးကိုအလေးအနက်ထားပြီးဆောင်ရွက်တင်တယ်လို့မြန်မာဂျာနယ်လစ်ကိုရဲ့ဦးဆောင်သူတဦးလည်းဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါတယ်
။ပြန်ကြားရေးထုတ်ပြန်တဲ့သတင်းချက်လက်ထုတ်ပြန်မှုမှာရေးသားထားတဲ့ဟာတွေကတော်တော်ကိုသတင်းသမားတွေပြောအဖွဲ့အစည်းတွေကသတင်းသမားတွေဘယ်သူမှလက်မခံနိုင်တဲ့အရေးသားမျိုးနဲ့ဆွဆွဲချက်တွေနဲ့အချိန်မြင့်မရှိတဲ့ဟာတွေနဲ့ဆွဆွဲတာ။အဲ့ဒါလည်းဟိုတော်တော်ချိုးရပါတယ်။
အခုလိုမျိုးသတင်းသမားတွေဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းကြောင်းထုတ်ပြန်ချက်တွေထုတ်ပြန်ပြီးသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်